2020ပြည်နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီကဂျိုးဘိုင်ဒန်ကိုရှုံးနိမ်ခဲ့တာကိုပြောင်းလဲနိုင်ရေးတရားမဝင်ကြံစီဆောင်ရွက်မှုကြိုးပမ်းမှုနောက်အာဏာတည်မြဲရေးအတွက်အကြမ်းဖက်ရေးအားပေးမှုတွေနဲ့သမ္မတဟောင်းဒေါ်နယ်ထရန့်ကိုတရားရေးဌာနကရာဇဝတ်ကြောင်းအရာတရားစွဲဆိုရေးကိုအမေရိကန်လွှတ်တော်မှပြီးခဲ့တဲ့နှစ်ဇန်နဝါရီလ6ရက်နေ့စူပူအုံကြွားမှုကိုစုံစမ်းစစ်ဆေးတဲ့လွှတ်တော်ကော်မတီကတနင်္လာနေ့မှာအကြံပြုထောက်ခံလိုက်ပါတယ်
Ms. Cheney?
Aye.
Ms. Cheney? Aye. Ms. Lofgren?
Aye.
Ms. Lofgren? Aye.
Democrat Party ga kona u ne Trump go ma thauk khan ne Republican Party ga na u do pa win ne Outlook Dot Committee ga Tamara Hong Trump go swae che 4 ku ne amu phwin bu asoya shit ni rui go tanyi tanyut the tai twon lite da ha so yin American tamai ma prathama song phiyat le phit par de 2022ခုနှစ်ဇန်နဝါရီလမှာယာရူးတက်တန်းကုံနဲ့ထရမ့်ဟာစူပူအုံကြွအောင်လှုပ်ဆော်မှုဒါမှမဟုတ်လေအားပေးကူညီမှုဘိုင်ဒန်ရဲ့ရွေးကောက်ပွဲအနိုင်ရမှုကိုအတည်ပြုရေးလွှတ်တော်စည်းဝေးပွဲကိုနှောက်ယှက်ပြုမှုအမေရိကန်ပြည်ထောင်စုကိုလိန်ညာရေးပူးပေါင်းကြံစီမှုမဖုတ်မမှန်ကြီးညာချက်ထုတ်ပြန်ရေးပူးပေါင်းကြံစီမှုနဲ့ကော်မတီကဆွဆွဲခဲ့တာပါလွှတ်တော်ကော်မတီရဲ့ဆောင်ရွက်ချက်ဟာဆိုရင်တရားဥပဒေကြောင့်အရာတည်ရောက်မှုမရှိသလိုကော်မတီအနေနဲ့လည်းရာဇဝတ်ကြောင့်အရာတရားစွဲဆိုနိုင်ခြင်းမရှိပါဘူး။ဒါပေမဲ့လည်းအထူးစုံစမ်းစစ်ဆေးရေး Jack Smith ကဆောင်ရွက်နေပြီဖြစ်တဲ့ Trump နဲ့တခြားသောပုဂ္ဂိုလ်တွေအပေါ်ရာဇဝတ်ကြောင့်အရာစုံစမ်းစစ်ဆေးရေးကိစ္စတွေအတွက်ကိုတော့အခုလွတ်တော်ကော်မတီရဲ့စမ်းစစ်ချက်ကတွန်းအားဖြစ်စေနိုင်ပါတယ်ခင်ဗျာ။